မြန်မာစစ်တပ်ဟာတိုင်းရင်းသားနဲ့ကင်တပ်ဖွဲ့တွေနဲ့စစ်မှန်တဲ့တွဲဆုံဆွေးနွေးအဖြစ်ရှာရေးထက်ဗိုလ်ချစုမွေးမူဝါဒကိုပဲဆွဲကန်ကျင့်သုံးနေတော့မဖြစ်ကြောင်းပြည်ပရောက်တိုင်းရင်းသားအရေးဥဆောင်နေသူတွေကပြောလိုက်ပါတယ်ဒီကနေ့မတ်လ29ရက်နေ့ကိုမြန်မာလွတ်လပ်ရေးတမိုင်းမှာအရေးပါတဲ့ဖက်စစ်တော်လိုင်းရေးနေ့လို့ဂွန်ပြူတက်မှတ်ခဲ့ပေမဲ့နောက်ပိုင်းမှာတက်မတော်နေ့အဖြစ်ပြောင်းလဲတက်မှတ်ခဲ့လို့ဖက်စစ်ဂျပန်နေ့တွန်းလိုင်းရေးမှာဒံမီပေါ်ဝင်ခဲ့ကြတဲ့တိုင်းနာရီအတွက်ရောတက်မလို့နေကကိုစားပြစ်သလားလက်ရှိမြမတက်မလို့ရဲ့ရည်တည်ချက်ပေါ်မှာတိုင်းနာရီရဲ့သဘောထားမြင်တွေကဘယ်လိုရှိသလဲဆိုတာကိုမိုက်အင်ဂျင်နီယာကပြောပြပါလိမ့်မယ
်ဒီနှစ်မှာကြာရောက်တဲ့84နှစ်မြောက်တက်မလို့နေအခမ်းအနားကိုအရင်နှစ်တွေလိုပဲနေပြည်တော်မှာခမ်းနားကြီးကျယ်စွာကျင်းပဖို့ရှိနေပြီးကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းတက်မလို့ရဲ့ရည်တည်ချက်မူဝါဒတွေနဲ့ပတ်သက်ပြီးမိန့်ခွန်းပြောကြမှာပါမနစ်ကတက်မလို့နေအခမ်းအနားမှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတိုင်းတော်လက်နက်ကိုင်ဖွဲ့ရင်းအနေနဲ့သဘောထားကွဲလွဲမှုတွေကိုလက်နက်ကိုင်ကြီးတောင်းဖို့မလိုအပ်တော့ကြောင်းပြောသွားပါတယ်။အခုတနည်းတတိကြလာပေမဲ့တိုင်းရင်းသားဒေသတွေမှာအထူးသဖြင့်အရင်ကအဖြူရောင်နယ်မြေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေပိုပြီးပြင်းထန်လာနေရပါဒီအခြေအနေနဲ့ပတ်သက်လို့အမေရိကန်ရခိုင်လူမှုအဖွဲ့အစည်းဒူဥက္ကဋ္ဌကိုသိန်းထွန်းစံကသူ့ရဲ့အမြင်ကို VOE ကိုခုလိုပြောပါတယ်
။အေးအေးအပေါ်မှာဒီကမရောသာခါရဲ့မစစ်တကခါတဲ့သဘောထားရောအနိုင်ကျင့်နေတယ်ပေါ့နော်ဒီလိုသဘောပဲမြင်ပါတယ်နောက်ပြီးတော့သူတို့အနေနဲ့ကတော့လက်ဝကြီးအုပ်ပြောဒီမှာဒီလိုသူတို့ဆက်တဲ့ကြီးစိုးနေတယ်တိုင်းရင်းသားရဲ့အခွင့်အရေးကိုတည်ပြီးဆက်ကြဆက်ကနာခုခုပြေးလိုက်ရမှာမျိုးပေါ့နော်လက်လွတ်သွားမှာမျိုးကြောက်တယ်အဲ့လိုပဲကျွန်တော်တို့မြင်တယ်နောက်ပြီးတော့သူတို့ရဲ့အပြောတွေကအခုတစ်မျိုးတော်ကြတစ်မျိုးအမျိုးမျိုးပြောပြီးတော့အမျိုးမျိုးလက်ပတ်ပြီးတော့အမှန်ကတော့သူတို့ဒီတိုင်းရရဲ့အခွင့်အရေးကိုတောင်းအောင်မို့တောင်းလို့ပဲဖြစ်ဖြစ်လက်နဲ့ကင်တောင်းလို့ပဲဖြစ်ဖြစ်အဲ့ဒီဟာတွေကိုခြေပုံးပြစ်ချင်တယ်စေတနာမမှန်ဘူးပေါ့ဗျာတကယ်တော့အဲ့လိုမြင်ပါလေ
ငင်းကြီးဆွေးနွေးပွဲတွေအတွက်တိုင်းသားလက်နဲ့ကင်ဖွဲ့တွေကိုလက်ကမ်းကြိုဆိုနေစေဖြစ်ကြောင်းနဲ့ဆွေးနွေးတဲ့အခါမှာလည်းမဖြစ်နိုင်တာတွေကိုတောင်းဆိုနေမဲ့အစားဖြစ်တင်တာတွေကိုပဲညှိနှိုင်းတာကလက်တွေ့ကြမယ်လို့မြန်မာတက်မတော်ဘက်ကအမြင်ပြောနေတာပါအဲ့ဒီလိုမြန်မာစစ်တပ်ရဲ့ရည်တည်ပြောဆိုချက်တွေဟာတိုင်းနာလက်နက်ကိုင်ဖွဲ့တွေအတွက်တကယ်အလုပ်ဖြစ်ပါသလားကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပေရင်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ရဲ့တုံ့တက်ချက်ကတော့
တိုင်းရင်းသားတွေကလက်နက်ကိုင်ပြီးတော်လန်လာတယ်ဆိုတာလေသူတို့မှာတိုင်းရင်းသားတွေရပိုင်ခွင့်လွတ်လပ်မှုနဲ့တန်တူညီမျှအခွင့်အရေးတွေလိုချင်လို့ရချင်လို့အဲ့ဒါသူတို့လက်နက်ကိုင်ပြီးတော်လန်လာတာပဲဆိုတော့အဲ့ဒီတော်လန်လာတဲ့ဒါမျိုးပေါင်း90လောက်ရှိပြီဆိုတော့ဒီကြားထဲမှာအခုဆိုလို့ရှိရင်ငင်းချမ်းရေးလို့ရှင်နေဆိုတဲ့စကားတွေပြောလာတယ်။နောက်ပြီးတော့မှဖက်ဒရယ်ပြည်ထောင်စုတည်ဆောင်မယ်လို့ပြောလာတယ်။ဆိုလို့ရှိရင်အဲ့ဒါသူတို့ကထိမ့်ထိမ့်တိမ့်တိမ့်နဲ့အဲ့ဒီတိုက်ပွဲတွေရက်စဲဖို့ကြိုးစားရမယ်ဗျ။ဆိုအခုလို့ဆိုလို့ရှိရင်ကျွန်တော်တို့ကငင်းချမ်းရေးလေးဆွေးနွေးတယ်အခုဆိုလို့ရှိရင်၄နှစ်ကျော်ကျော်၅နှစ်လောက်ရှိသွားပြီ။ဒါပေမဲ့ဒီကြားထဲမှာတိုက်ပွဲတွေဖြစ်တာလေရှော့သွားတာမရှိဘဲနဲ့ပို့ပြီးတော့များလာသေးတယ်နောက်တိုက်ပွဲတွေကလည်းပိုပြီးပြင်းထန်လာသေးတယ်ခုဆိုရင်လင်းပြန်တွေတုံးပြီးတော့မှပုံကျလာတိုက်ခိုက်တာတွေရှိလာတယ်ဆိုတော့ကျွန်တော်တို့ထင်တာငင်းချမ်းကြီးတကယ်လိုလားတယ်ဆိုရင်ဒါစစ်ပွဲရက်ဖို့လိုတယ်ဆိုတော့အခုစစ်ပွဲရက်ဖို့ဆိုတာလေအတိအကကတော့ကျွန်တော်တို့အစိုးရတတ်မတော်ပဲအစိုးရတတ်မတော်ကတော့တော့မတိုက်တော့ဘူးထိန်းထိန်းသိမ်းသိမ်းနဲ့ရက်ထားမယ်ဆိုလို့ရှိရင်စစ်ပွဲလေဖြစ်เสียအကြောင်းမရှိဘူ
းမြန်မာတက်မတော်ဘက်ကတကယ်ပဲငင်းငယ်ရေးကိုလူလာရဆိုရင်အရင်ပင်လုံစာချုပ်ဂရိကဝတ်မှာပါတဲ့တိုင်းသားအလုံးဒန်းတူပါဝင်တဲ့စစ်မှန်တဲ့ပြည်ထောင်စုတက်မတော်အဖြစ်ပြုပြင်ပြောင်းလဲဖို့လိုအပ်နေကြောင်းအမေရိကန်အခြေစိုက်တချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဒမ်ဆန်းကပြောပါတယ
်ဒီစဉ်ဆုံးကတော်လန်ရင်းနေပါဘသူ့ကိုတော်လန်ရဖက်စစ်ဂျပန်ကိုတော်လန်လို့တော်လန်ရင်းနေဆိုတာပေါ်ပေါက်လာတာပါအဲ့ဒါကြီးကိုဒီပိုင်စည်းလိုက်တာပေါ့နော်တမ်းတော်ဆိုတဲ့ institution တစ်ခုပဲပိုင်စည်းလိုက်ရတယ်တကယ်ဆိုတနင်္ဂနွေလုံးနဲ့ပါဝင်တာပါကျွန်တော်ကချင်းနေဆိုရင်ရောဖက်စစ်ဂျပန်နဲ့တော်လန်ပြီးတဲ့အချိန်မှာမနောကကိုဒီအရှိန်မြောက်ပိုင်ပေါ့နော်ဖူချန်ပြည်နယ်မြောက်ပိုင်းမှာကျွန်တော်မနောကပွဲတွေခပွဲတွေပါတယ်ရှင်းပခဲ့တာပါကျွန်တော်ပတောင်မနောဆိုမှမနောပွဲတွေလုပ်ခဲ့ဖက်စစ်ဂျပန်နဲ့ကိုချိန်မုံပြည်နယ်နောက်ပိုင်းမှာအဲ့ဒါတကယ်ဆိုတော့အကုန်လုံးပါဝင်တဲ့တော်လန်ရင်းနေပြအဲ့ဒါကြီးအခုကသမ္မတို့ဒီသူဥစုတဲ့ပဲပေါက်ဖွာလာလို့လို့စုတဲ့ပိုင်ရလို့လို့ဖြစ်နေတဲ့တန်တန်လေးရှိကျွန်တော်ခေါ်ဆောင်လိုက်တာကိုကျွန်တော်အတိအမလို့လားပါဘူးဒ တကယ်ဆိုတော်လာရေးလိုက်ပါခင
်ဗျ။မတ်လ29ရက်နေ့တက်မတော်နေ့အချိန်မှဖြစ်မနေ့အင်္ဂါနေ့ကနေပြည်တော်မှာရှိတဲ့သူရဲကောင်းဗိမာန်မှာ1940နဲ့50ခုနှစ်တဝိုက်ကလွတ်လပ်ရေးကြိုးပမ်းမှုကာလနဲ့လွတ်လပ်ရေးရပြီးနောက်ကာလတွေမှာတက်မတော်အတွင်းစွန့်စွန့်စားစားတာဝန်ထမ်းဆောင်ခဲ့သူအောင်ဆန်းသူရိယာဘွဲ့ရရှိခဲ့တဲ့6ဦးရဲ့ရုပ်ထုတွေကိုဖွင့်လှစ်တဲ့အခမ်းအနားပြုလုပ်ခဲ့ပါတယ်။အောင်ဆန်းသူရိယာဘွဲ့ရရှိခဲ့သူတွေကတော့ဘုံမူအောင်ဆန်းသူရိယာအေချူဘိုသူရအောင်ဆန်းသူရိယာတိုက်ချွန်းခေါ်တိုင်ကောင်းတတအောင်ဆန်းသူရိယာစုခဘဟာဒူရိုင်တတအောင်ဆန်းသူရိယာလှတောင်းတတအောင်ဆန်းသူရိယာစောမြင့်နဲ့အယတအောင်ဆန်းသူရိယာစောပါယီတို့ဖြစ်ကြပါရဲ့ရှင်